ရိုမန်ကက်သလစ်ကျောင်းတော်ကိုတုံ့လှုပ်စေခဲ့တဲ့လိမ်ပိုင်းဆိုင်ရာထိပါစော်ကားမှုအရှုပ်တော်ပုံတွေအတွက်ဖျားသခင်ခွင့်လွှတ်ဖို့ပိုယဟန်မင်းကြီးဖရန်စစ်ကတောင်းပန်ခဲ့ပါတယ်။ဒီအရှုပ်တော်ပုံတွေဟာရုပ်ပိုင်းစိတ်ပိုင်းထိခိုက်မှုဖြစ်ပြီးအမှန်တရားနဲ့တရားမျှတမှုအတွက်တိကျခိုင်မာတဲ့ဆောင်ရွက်ချက်တွေလိုအပ်တယ်လို့ဒီကနေ့တနင်္ဂနွေနေ့မှာပဲအိုင်ယာလန်နိုင်ငံနော့ကသာသနာ့ဘိမှန်မှာပိုယဟန်မင်းကြီးကပြောဆိုခဲ့တာပါ။လွန်ခဲ့တဲ့ဆယ်စုနှစ်တည်းအတွင်းအိုင်ယာလန်နိုင်ငံမှာလက်မထပ်ဘဲမွေးဖွားလာတဲ့ကလေးတွေကိုမိခင်တွေထံကနေယူပြီးမွေးစားဖို့ကလေးတွေအဖြစ်ခေါ်ယူခဲ့တဲ့ကက်သလစ်ကျောင်းဖခင်ကျောင်းတွေကစီမံတဲ့အဖွဲ့အစည်းတွေရဲ့လုပ်ရက်အပေါ်မှာလဲပိုယဟန်မင်းကြီးဖရန်စစ်ကဝေဖန်ခဲ့ပါတယ်။အပြစ်မဲ့ကလေးငယ်တွေကိုလူရက်တဲ့လုပ်ရက်ဟာဆိုရင်ကလေးငယ်တွေကိုခိုးကိုးရမယ်ဖြစ်စေတယ်လို့နာကျင်ခံစားရစေတယ်လို့လဲပိုယဟန်မင်းကြီးကမိန့်ပါတယ်။ခရစ်ယာန်ဂိုင်းချုပ်ကာလိုမာရီယာဘီဂါနိုကအမေရိကန်ပြည်ထောင်စု National Catholic Register သတင်းစာမှာပေးစာတစ်စောင်ရေးသားဖော်ပြလိုက်ချိန်မှာပဲပိုယဟန်မင်းကြီးဖရန်စစ်ရဲ့ခွင့်လွှတ်ဖို့ပန်ကြားချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။အမေရိကန်ဆိုင်ရာဗာတီကန်တန်တမဟောင်းဘီဂါနိုရဲ့စာမျက်နှာ17မျက်နှာပါပေးစာမှာတော့ပိုယဟန်မင်းကြီးဖရန်စစ်နဲ့တခြားဗာတီကန်ကျောင်းတော်ကတာဝန်ရှိသူတွေဟာအမေရိကန်ယဟန်မင်းအမတ်သီအိုရိုမက်ကာရစ်ရဲ့လိမ်ပိုင်းဆိုင်ရာမတော်မတရားပြုမှုတွေနဲ့ပတ်သက်တဲ့ဆွဆွဲချက်တွေကိုလစ်လျူရှုခဲ့တယ်လို့ဖော်ပြထားပါတယ်။အမေရိကန်ကာရီနယ်သီအိုဒိုမက်ကာရစ်ကိုတော့စုံစမ်းစစ်ဆေးမှုအတွင်းကလေးတဦးကိုမတော်မတရားပြုလုပ်ခဲ့မှုယုံကြည်ရလောက်တဲ့အထိပေါ်ပေါက်ခဲ့တာကြောင့်ပြီးခဲ့တဲ့လကဖိအားပေးခံခဲ့ရပြီးနောက်နှုတ်ထွက်ခဲ့ရတာဖြစ်ပါတယ်။မက်ကာရစ်ရဲ့လိမ်ပိုင်းဆိုင်ရာထိပါစော်ကားခဲ့မှုဆွဆွဲပြောဆိုချက်တွေနဲ့ပတ်သက်လို့2013ခုနှစ်မှာပိုယဟန်မင်းကြီးဖရန်စစ်ကိုပြောဆိုခဲ့ပြီးမဲ့လဲပိုယဟန်မင်းကြီးကမက်ကာရစ်အပေါ်ပိုယဟန်မင်းကြီးဘက်နက်ဒစ်လက်ထက်ကချက်မှတ်ထားတဲ့ပြစ်ဒဏ်ကိုပြန်ပြီးတော့ရုပ်သိမ်းပေးခဲ့တာလို့လဲဘီဂါနိုကပြောဆိုထားပါတယ်ရှင်